မင်္ဂလာပါရှင်။ဘူယိုအမေရိကန်တိုင်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2014ခုနှစ်မတ်လ5ရက်ပေါ်ရူးနေမနေ့ပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။လိုင်းဒိုမီတာ24 kHz 12123ည၊လိုင်းဒိုမီတာ32 kHz 9325၊လိုင်းဒိုမီတာ39 kHz 9525တို့ကနေဆက်လက်နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်တွေနဲ့အတူတိုက်ရိုက်လေလိုင်းမှာမြန်မာပြည်တွင်းရေးလူမှုရေးကျန်းမာရေးပညာရေးလုပ်ငန်းတွေမှာအဆိုးရွားမဟုတ်တဲ့အဖွဲ့အစည်းတွေရဲ့ခံကန္တာနဲ့ပတ်သက်လို
့တခြားဖြစ်စီတာများအနာကျင်စနစ်အောက်မှာပိတ်နေရတဲ့အတွက်ကျမတို့ကဟိုနားပိတ်မျက်စိပိတ်ဖြစ်နေတယ်ခတ်တုံးတုံးနေဖြစ်နေတယ်ဒါပေမဲ့အဲ့ဒါအကုန်လုံးလားဆိုတော့လည်းအဲ့လိုတော့လည်းမဟုတ်ပါဘူး
Triangle Women Group Support အဖွဲ့ကဒေါခင်လီနဲ့အတူတခြားအဖွဲ့တွေကပုံကိုယ်တွေကိုဖိတ်ခေါ်ဆွေးနွေးထားတဲ့တိုက်ရိုက်လေလိုင်းဆွေးနွေးကန်နောက်တစ်ခါမနက်ခင်းအင်္ဂလိပ်သင်္ကန်းစာမှာတော့ Smell a Rat ဆိုတဲ့ American Style Indian သုံးအင်္ဂလိပ်သင်္ကန်းစာကိုလည်းလေ့လာနိုင်ပါတယ်ဒီလိုအစီအစဉ်တွေထဲမှာဒီအခုအရင်ဆုံးတော့မူရင်းဆောင်ပါရှင်ရဲ့အဘော်အတိုင်းလက်ရမပြတ်ဘာသာပြန်ဆိုပေးထားတဲ့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်ကိုနားဆင်ရမှာပါဦးဆံမိုးဝေကောက်နှုတ်စူးစီးပြီးမတ်အင်ဂျင်နိုင်တဲ့အတူတင်ဆက်ပေးထားပါရှင်
မြန်မာနိုင်ငံဟာနှုတ်ပြူလန်းဆန်းမှုတွေနဲ့ခေတ်သစ်တစ်ခုကိုစတင်လိုက်ပြီးတဲ့နောက်အိန္ဒိယချင်းအရှေ့တောင်အာရှနိုင်ငံတွေကိုခုံပြန်ကျော်တက်နိုင်မှုအတွက်ရည်ရွယ်ကြိုးပမ်းနေတယ်ဆိုတဲ့ခေါင်းစဉ်နဲ့ The Independent သတင်းစာမှာမတ်လ3ရက်နေ့နေ့စွဲနဲ့ဆောင်းပါးရှင်ပီတာပွန်ဖင်ရေးသားထားတဲ့ဆောင်းပါးကိုပထမဦးစွာတင်ပြကြပါမယ်။ဆောင်းပါးရှင်ကအပိုင်း3ပိုင်းခွဲပြီးတော့တင်ပြဖို့စီစဉ်ထားတယ်လို့ဆိုပါတယ်။ဆောင်းပါးရဲ့ပထမဦးဆုံးအပိုင်းကိုတော့ပြောရမယ်ဆိုရင်ဒေါအောင်ဆန်းစုကြည်ကိုနေအိမ်ကျဲကျုပ်ကနေပြန်လွတ်ပြီးခဲ့လို့၄နှစ်ကာလရောက်လာချိန်မှာမြန်မာနိုင်ငံဟာလမ်းစုံလမ်းကွာတစ်ခုကိုရောက်ရှိနေပြီဖြစ်တယ်ဆိုပြီးတော့အစချီရေးသားထားပါတယ်။ကံကြမ္မာအလှည့်ပြောင်းတစ်ခုပါထိုင်းနိုင်ငံမှာသတင်းပတ်ပေါင်းများစွာနိုင်ငံရေးမတိမငြိမ်မှုတွေဖြစ်နေခဲ့ပါတယ်။ရှက်နီဝစ်စင်သူတွေရှက်ဝါဝစ်စင်သူတွေဟာမြို့တော်ကြီးရဲ့လမ်းမတွေပေါ်မှာတက်ပြီးတော့ဆန္ဒပြခဲ့တယ်လို့မြို့တော်ကြီးကလည်းပိတ်ဆို့ခဲ့ကြပါတယ်။ဘယ်သူကမှဒီပြဿနာကိုအေးချမ်းသွားအောင်လှုပ်ပေးနိုင်မယ်ဆိုတဲ့အနေအထားမျိုးမတွေ့ရသေးပါဘူးတဲ့။တချိန်တည်းမှာပဲထိုင်းနိုင်ငံနဲ့ရှီလျားတဲ့နေမြင့်ချင်းထိဆက်နေပြီးတော့ဒေသတွင်းမှာတချိန်ကအပယ်ခံထားရတဲ့နိုင်ငံတနိုင်ငံဖြစ်တဲ့မြန်မာနိုင်ငံကိုတခါတုန်းကထိုင်းနိုင်ငံကိုချီးကျူးကြသလိုချီးကျူးနေကြပါပြီ။မနှစ်ကအရှိတောင်အရှအာဂါပြိုင်ပွဲကြီးအောင်အောင်မြင်မြင်ကျင်းပနိုင်ခဲ့သလိုအခုနှစ်မှာတော့အရှိတောင်အရှနိုင်ငံများအသင်းကြီးရဲ့ဥက္ကဋ္ဌဖြစ်ပထမဦးဆုံးတာဝန်ယူတော့မှာဖြစ်ပါတယ်။နိုင်ငံတကာကနေရန်ကုန်မန္တလေးကိုပြန်တန်းတဲ့လေကြောင်းခီးစဉ်တွေမှာဆိုရင်လေစီဝါရီသမားတွေကဘာလှည့်ခီးသွားတွေနဲ့ပြည့်နှက်လို့နေပါပြီ။သမ္မတဦးသိန်းစင်ရဲ့တင်းပြေကြက်ပြေမဟုတ်သေးတဲ့ဒီမိုကရေစီအစိုးရဟာလူမျိုးစုလက်လက်ကန်အဖွဲ့တွေနဲ့လည်းဒေသတွင်းမှာညဉ့်ညံ့ရေးသဘောတူညီမှုတွေရရှိအောင်တိုးမြှင့်ဆောင်ရွက်နေကြတာကြောင့်ခီးသွားလုပ်ငန်းလုပ်ကင်သူတွေဟာ2012ခုနှစ်နဲ့2013ခုနှစ်မှာတိုးချဲ့ပြီးတော့သူတို့ရဲ့လုပ်ငန်းတွေကိုလှုပ်ဆောင်လာနိုင်တယ်လို့ညဉ့်ညံ့ရေးအကောင့်ထည့်ဖော်မှုအရှင်ဟုန်ဆက်ပြီးတော့ထိန်းထားနိုင်မယ်ဆိုရင်ဒါစင်နဲ့ချီပြီးတော့ရှိတဲ့လူမျိုးစုတိုင်းရင်းသားတွေနေထိုင်ရာဒေသတွေကိုကမ္ဘာလက်ခီးသွားတွေတွားရောက်လေပတ်ခွင့်ရလာတော့မှာဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံရဲ့ခုံပြန်ကျော်လွှားတိုးတက်မှုဖြစ်စေရေးအတွက်အသုံးဝင်လှမယ့်အချက်ကတော့တခြားနိုင်ငံတွေရဲ့အမှားယွင်းတွေကိုသင်္ကန်းစာယူနိုင်တဲ့အချက်ဖြစ်တယ်စသဖြင့်ရေးသားထားပါတယ်ပီတာပွန်ဖင်ရဲ့စောင်းပါဒုတိယပိုင်းကိုတော့မတ်လ၄ရက်နေ့ထုတ်တဲ့ The Independent သတင်းစာမှာပဲဆက်လက်ပြီးတော့ဖော်ပြထားပါတယ
်မြန်မာနိုင်ငံကိုမကြာခဏတွားရောက်နေသူတို့အတွက်မြမအလင်းသတင်းစာဟာနိုင်ငံရဲ့တရုတ်တရံအမှန်ကိုထင်ဟပ်နေစေပါတယ်လို့အစချီထားပါတယ်ပုံမှန်အတိုင်းဆိုသလိုသတင်းစာမျက်နှာဖုံးမှာတွေ့ရတာကတော့အစီဝေးသတင်းဖုံးကြီးတွေကိုစွန့်ကပ်တာမျိုးကြောင်းဖွင့်ပွဲစတာတွေဖြစ်ပါတယ်နိုင်ငံကိုအုပ်ချုပ်သူတွေအုပ်ချုပ်ရေးမူဝါဒဆိုင်ရာတွေနဲ့ပတ်သက်တဲ့စန့်ကျင်ဘက်အမြင်တွေကိုမဖော်ပြရဘူးရှောင်ကျင်ရမယ်ဆိုတဲ့သဘောရှိတာပါဒေါက်ဆန်းစုကြည်နဲ့ပတ်သက်တဲ့အကြောင်းအရာဆိုရင်လေပေါ်ပြလိမရှိပါဘူးမြမမီဒီယာအပြောင်းလဲကာလမှာစောစောစီစီတစကံဖြစ်ရတာကတော့ဒီသတင်းစာပါပဲမြမနိုင်ငံသားတော်တော်များများကဒီသတင်းစာမှာနာရေးကြော်ညာနဲ့လူမှုရေးကိစ္စတွေပါတဲ့စာမျက်နှာနောက်ပြီးအစိုးရကနေတင်တာခေါ်တဲ့စာမျက်နှာဖတ်ရင်ပြည့်စုံပြီလို့ပြောကြတဲ့အထိပါအခုတော့ဆက်လက်ရှင်သန်တည်မြဲဖို့အတွက်အများကြိုက်စာမျက်နှာတွေထည့်သွင်းတော့မယ်လို့ဆိုလာပါပြီ
အပြည့်အစုံကို The Independent သတင်းစာ website မှာတွားရောက်ကြည့်ရှုနိုင်ပါတယ်။နိုင်ငံရဲ့မြောက်ပိုင်းမှာရှိတဲ့တိုင်းရင်းသားလူမျိုးစုလက်နက်ကိုင်အဖွဲ့တွေကိုအစိုးရတပ်တွေကတိုးမြှင့်တိုက်ခိုက်နေကြကြောင်းလက်ရှိလုပ်နေတဲ့ညဉ့်ညံရေးလုပ်ငန်းစဉ်လမ်းချော်တွားနိုင်တယ်လို့အစချီပြီးတော့ဆောင်းပါရှင်လူဝီကွင်းက AOD online စာမျက်နှာမှာရေးသားထားတာကိုဆက်လက်တင်ပြပါမယ်။လူမျိုးစုတိုင်းရင်းသားအဖွဲ့12ဖွဲ့ပါဝင်ဖွဲ့စည်းထားတဲ့ညီညွတ်သောတိုင်းရင်းသားများ Federal Council ရဲ့တွဲဖက်အတွင်းရေးမှူးဖြစ်တဲ့ခွန်ဥက္ကာကအခုလိုတိုက်ခိုက်မှုတွေအတွင်းမှာပြည်ပခါတွေဖြစ်နိုင်တယ်လို့နှစ်နှစ်အတွင်းဆောင်ရွက်ထားတဲ့အပြစ်အယက်ဆေးရေးကိုလည်းပြက်ပြဲသွားစေနိုင်တယ်လို့ပြောပါတယ် ညဉ့်ညဤအတွက်ဆွေးနွေးညှိနှိုင်းနေသလိုတစ်ဖက်ကလည်းပလောင်လက်နက်ကင်အဖွဲ့ကိုတိုက်ခိုက်နေသလိုတခါတရံမှာကချင်နဲ့ SSC မြောက်ပိုင်းအဖွဲ့တွေနဲ့လည်းတိုက်ပွဲတွေဖြစ်နေတယ်လို့သူကပြောပါတယ်။အစိုးရအတွင်းမှာသဘောထားကွဲလွဲမှုတွေရှိနေတာကိုတွေ့ရတဲ့အကြောင်းတချို့ကညဉ့်ညဤကြိုးပမ်းနေတာတွေကိုအတိမတ်မပြုတ်ဘူးလို့သူကပြောတဲ့အကြောင်းရေးသားထားပါတယ်။အပြည့်စုံကို ARD Online အင်္ဂလိပ်ဘာသာစာမျက်နှာမှာဝင်ရောက်ဖတ်ရှုနေပါတယ်ခင်ဗျာ။
ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်တွေကိုနာဆင်ကြရပြီးတဲ့နောက်အခုဆက်ပြီးတော့နာဆင်ရမယ်အမေရိကန်စတိုင်အီရန်သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချပေးထားပါရဲ့ရှင
်ဒီကနေ့မနေ့တင်ပြမယ် idiom အသုံးက
smell a rat
ဖြစ်ပါတယ်စာလုံးပေါင်းကS-M-E-L-L, smell ga anayara, E ga taku, dagaon, R-E-T red ga jwe suro, zikwaik thongye dayayi dibe ga ro, jwe anayara bo. Di dong sinte lare nao jau ga ro, jwe pu ananga lu su ba re, jwe pu ha tey nan bi, tey gu kanya kete dwe jang le, di dong ye idiom dibe ga ro, ba ye nya ye lu ati cha mati be ne, ati se ga ni, da ku ku mati nga ziya, mu ma na,မနှစ်မြို့စရာရှိနေတယ်ဆိုတာကိုခံစားရတာကို I smell a rat လို့ညီညွတ်ပြောတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကပြတဲ့ဥမာကိုနားဆင်ကြည့်ကြပါစို့
When her husband started getting back home late from work Mary smelled a rat
သူမျိုးသားကခုတလောအိမ်ပြန်လာနောက်ကျနေတော့ Mary လည်းမတင်ကားတဲ့စိတ်တွေဖြစ်လာတယ်လေလို့ဒေးဗေရပါတယ်
When her husband started getting back home late from work, Mary smelled a rat.
အသည့်စိတ်ကနေတခုခုမတင်ငါစရာမူမှန်တာမနှိမ့်မြို့စရာရှိနေတယ်ဆိုတာကိုခံစားရတာကို idiom အသုံးရဘယ်လိုပြောမလဲ?
Smell a rat.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
American style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်စီစဉ်ပို့ချပေးနေတာဖြစ်ပါရဲ့ရှင်။အခုဆက်ပြီးနားဆင်ရမယ့်တိုက်ရိုက်လေးလိုင်းအစီအစဉ်မှာတော့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့မြန်မာပြည်တွင်းလှုပ်ရှားမှုအခမ်းအနားရဲ့အရေးပါမှုမင်ပါမှုအကြောင်းတွေကိုဆွေးနွေးကြမှာပါ။ကိုဇော်ဝင်းလိုင်းကစီစဉ်ထုတ်လွှင့်ခဲ့တာဖြစ်ပါရဲ့ရှင်။
လာပါခင်ဗျာ view တွေရဲ့လေးလိုက်စီစဉ်ကနေကြိုဆိုပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့မြန်မာနိုင်ငံထဲမှာကျန်းမာရေးပညာရေးလူမှုရေးစတဲ့ကဏ္ဍတွေမှာလာရောက်ကူညီလှုပ်ဆောင်ပေးနေကြတဲ့နိုင်ငံတကာ NGO အဖွဲ့အစည်းတွေရဲ့အရေးပါမှုဘယ်လောက်ရှိသလဲဆိုတဲ့ကိစ္စပဲဖြစ်ပါတယ်ကျွန်တော်တို့ဒီကနေ့အဓိကဆွေးနွေးကြဖို့ဖိတ်ခေါ်ထားတဲ့သူတွေကတော့ NGO လုပ်ငန်းတွေမှာထက်ထက်ဝင်ဝင်ဝင်ရောက်လုပ်ကိုင်နေတဲ့ Triangle Women's Sport Group အဖွဲ့ကမက်ခင်လေးနောက်ဒီ AZG လို့ခေါ်တဲ့ဒီ MSF အဖွဲ့နဲ့ဟိုတသားရဲလို့ဖြစ်နေတဲ့ဒီအဖွဲ့မှာတာဝန်ထမ်းဆောင်ခဲ့ဘူးတဲ့သူတွေလည်းကျွန်တော်တို့ဖိတ်ခေါ်ထားပါတယ်လောလောဆယ်တော့ကျွန်တော်တို့ဒီလိုင်းပေါ်မှာမက်ခင်လေးရောက်နေပြီလို့ကြားပါတယ်ခင်ဗျာမက်ခင်လေးရှိပါလားခင်ဗျာ
ဟုတ
်ကဲ့မက်ခင်လေးမက်ခင်လေးနဲ့ပဲအရင်ဆုံးဆက်လက်ကြရအောင်ပါဆိုတော့အခုမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးကဏ္ဍတွေမှာဒီနိုင်ငံတကာ NGO အဖွဲ့အစည်းတွေရဲ့အရေးပါမှုအခမ်းကဏ္ဍကဘယ်လောက်များရှိပါသလဲခင်ဗျာ
အဲ့ဒါကိုပြောရမယ်ဆိုရင်တော့ကျွန်တော်တို့အရေးပါတဲ့အခမ်းကဏ္ဍကတော့ဟိုတော်တော်များတယ်လို့ပြောလို့ရပါတယ်။ဒါလို့ကျွန်တော်တို့အခုကဘုမတန်းကြီးရဲ့အကြောင်းလေးစာရတဲ့အခါကြအရင်ကကျွန်တော်တို့ဟိုပြည်တွင်းကလူတွေအတွက်လည်းအစ်စ်ပြည်ပကလူတွေအတွက်လည်းကျွန်တော်တို့နိုင်ငံအခုချိန်မှာဆိုတော့အရင်ကဟိုမှဆွေးဆောင်မှုရှိနေတဲ့နိုင်ငံတစ်ခုဖြစ်နေတော့ပြည်ပကနိုင်ငံတကာအဖွဲ့အစည်းတွေကလည်းကျွန်တော်တို့နိုင်ငံတွေဝင်ရင်းနဲ့လက်ချင်ကန်ရင်းကြတယ်ပေါ့ဆိုတော့အခုချိန်မှာကျွန်တော်တို့တို့ကတော့နိုင်ငံတကာ NGO ရဲ့အခမ်းအနားအရေးပါပါတယ်။ဘာဖြစ်လို့လဲဆိုကျွန်တော်တို့ကကျောင်းနှိရှိတာများအနာရှင်သမီးအောင်မှာပိတ်နေရတဲ့အတွက်ကျမတို့ကဟိုနားပိတ်မျက်စိပိတ်ဖြစ်နေတယ်ခတ်တုံးတုံးကြီးဖြစ်နေတယ်ဒါပေမဲ့အဲ့ဒါအကုန်လုံးလားဆိုတော့လည်းအဲ့လိုတော့လည်းမဟုတ်ပါဘူးတချို့ကတော့သူ့အတူအခြားတွေကဟိုလေ့လာထားမှုတွေသူတို့ရဲ့ချက်တမ်းမှုအတူတူနေနဲ့လုံနိုင်ကံရင်းနဲ့ဒီတချို့ရှိပေမဲ့ကျမတို့အများစုကတော့ကျမတို့အပါဝင်ပေါ့နော်စိတ်ချင်ကံရင်းစိတ်လည်းရှိပါတယ်တက်ကြွမှုလည်းရှိပါတယ်ဒါပေမဲ့ကျမတို့ချက်တမ်းမှုကျမတို့မှာပညာဉာဏ်နိုင်ငံတကာရဲ့အတွေ့အကြုံကြတော့အားနည်းတဲ့အတွက် ဒီ ING တွေကတစ်ဆင့်နဲ့ကျမတို့ကကျမတို့ပြန်ပြီးပညာအကူအညီတော့အခြားအကူအညီတွေအကုန်လုံးကိုကျမတို့ကသူတို့ရှိရနေပြီးကျမတို့ပြန်ပြီးတော့လေ့လာသင်ယူနေရတဲ့အတွက်ဒါတစ်ချက်ပေါ့နော်ကျွန်တော်တော့ဒီမှာဆက်ပြောဖို့လိုလားနောက်မှာပဲဒီမှာပြောဖို့လိုလားတော့မသိဘူ
းရှင်ဟုတ်ကဲ့ကျွန်တော်တို့ဆက်ပြောကြတာပေါ့ခင်ဗျာပြီးတော့မှအခုလောလောဆယ်တော့ကျွန်တော်တို့eco def အဖွဲ့ကအိုးဝင်းမြို့သူကိုကျွန်တော်လေလိုက်မဖိတ်ခေါ်ချင်ပါတယ်ခင်ဗျပြောပြပါအောင်နိုင်ငံတကာ NGO အဖွဲ့စည်းတွေရဲ့အရေးပါမှုခန့်ကဏ္ဍဘယ်လောက်ရှိလဲဆိုတာ
ဆိုနိုင်ငံတော်ဒီနိုင်ငံတကာ NGO တွေရဲ့ခန့်ကဏ္ဍကတော့ဆွမ်းပြောလို့ပေါ့ဗျာကျွန်တော်တို့ဒေသခံရပ်ဖွဲ့လူဖွဲ့စည်းတွေအတွက်ကိုဆွမ်းပြောလို့နီးပညာအပြောင်းလဲတွေအတွက်လည်းအရေးကြီးပါတယ်နောက်တစ်ခုကကျွန်တော်တို့အားထားမဲ့ငွေချေးရင်းမြစ်အတွက်လည်းအရေးကြီးပါတယ်ဒီတဲ့ပိုအရေးကြီးတာကျွန်တော်မြင်တာက international ngo တွေဒီမှာများများရှိခြင်းအားကိုနိုင်ငံတကာရဲ့ legitimacy ပေါ့ဗျာနိုင်ငံတကာမှာတရားဝင်မှုကိုအတိအသက်အဖြစ်ကိုပြသပြီးသားဖြစ်တယ်ဆိုတဲ့အတွက်ကိုဟိုနိုင်ငံရဲ့ပွင့်လင်းမှုနိုင်ငံရဲ့ democracy တောင်းလဲမှုကိုရပြယုတ်တခုလည်းဖြစ်ပါတယ်ဗျာဒီအတွက်လည်းဟိုအသုံးဝင်တယ်လို့ကျွန်တော်မြင်ပါတယ်တော်တော်လည်းပဲဘယ်ကိစ္စမဆိုဆော်လို့အစိုးကောင်းနေလဲရှိတဲ့ခါကြတော့ဒီတဲမှာလည်းချိုးဆောင်ပြတဲ့ဟိုပြောစရာရှိတာလေးလည်းရှိမှာပေါ့ဗျာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဦးမြင့်စီကျေးဇူးတင်ပါတယ်ဆိုတော့ now ကျွန်တော်ဒီလိုင်းပေါ်ကိုမမေဇဘယ်ဖြူကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာမမေဇဘယ်ဖြူကလည်းဆိုလို့ရှိရင်လည်းဒီ AZG ဒီအဖွဲ့မှာတော်တော်လေးနှစ်တော်တော်ကြာကြာလှုပ်ဆောင်မှုတော့ဒီမတ်မေဇဘယ်ဖြူကဟို INGO နဲ့ပတ်သက်လို့ရှင်ပို့ပြီးတော့အတွင်းကြာကြာတိမဲ့ထင်ပါတယ်ဆိုတော့မမေဇဘယ်ဖြူဒီလောက်ကိုအရင်ပြောပြပါအောင
်ဟုတ်ကဲ့ဟိုကျွန်မကတော့ဒီရှင်ရင်းတုံးကလည်းကျမတို့နိုင်ငံနေမှာလူမှုရေးအသင်းအဖွဲ့တွေဆိုတာတကယ်တော့တိတ်ကြီးဟိုစိတ်နဲ့ကိစ္စတော့မဟုတ်ပါဘူးပေါ့နော်ကျမတို့မှာဒီတွေးလူရှင်အသင်းတို့နိုင်ရေးကူညီမှုအသင်းတို့ကျမတို့ရဲ့ community ထဲမှာကိုယ့်ရဲ့စိတ်စေတနာနဲ့ကိုယ့်ရဲ့ကိုယ့်လူတို့အတွက်ကိုလှုပ်ပေးနေတဲ့အဖွဲ့အစည်းတွေလည်းအများကြီးပဲရှိပါတယ်ဒါပေမဲ့ဒီ PP ဆိုင်ရာကလာတဲ့အဖွဲ့အစည်းတွေနဲ့ကွာခြားမှုကတော့ဟိုသူတို့မှာကျမတို့နိုင်ငံလူတွေလေ့လာသင်ယူစရာအချက်လက်တွေအများကြီးပဲရှိပါတယ်နေပညာပိုင်းအရာရောပေါ့နော်ပြီးတဲ့အခါမှာလှုပ်ထုံးလုံနေရောပို့ပြီးတော့စီကံစနစ်တကျနဲ့ပေါ့နော်ကျမတို့အတွက်ဟိုလေ့လာသင်ယူမှုအခွင့်အလမ်းတွေအများကြီးပဲရခဲ့ပါတယ်ကျမကတော့ကျမရဲ့ဒီလူမှုဖွံ့ဖြိုးရေးလှုပ်သားဘဝကို AZG အဖွဲ့နဲ့ပေါ့နော်ပထမအဦးဆုံးစတင်ခဲ့တာပါကချင်ပြည်နယ်မှာပါအဲ့တော့ကျမဒီ AZG အဖွဲ့မှာ9နှစ်ကျော်လောက်လှုပ်ခဲ့တဲ့ကျမရဲ့အတွေ့အကြုံအရပြောရမယ်ဆိုရင်တကယ်ကိုအဖွဲ့အစည်းအနေနဲ့ကတော့အရန်ကိုကောင်းတဲ့ရည်ရွယ်ချက်တွေရှိပါတယ်ကျမတို့ဒီငှက်ဖျား TB နဲ့ပေါ့နော် HIV AIDS ရောဂါနဲ့ပတ်သက်ပြီးတော့မှအခမဲ့ဆေးဝါးကူညီတဲ့လုပ်ငန်းတွေကိုနှစ်ပေါင်းအကြာကြီးပဲလုပ်ခဲ့ပြီးတော့တကယ်ပဲပြည်လက်ဒေသမှာရှိတဲ့ခက်ခဲတဲ့လူနာတွေအတွက်ကိုထဲထဲဝုံဝုံထိထိရောက်ရောက်လှုပ်ပေးခဲ့တာကျမကိုယ်တိုင်လည်းပါဝင်ဆောင်ရွက်ခဲ့ဘူးတဲ့အတွက်ကြောင့်ကျမအဲ့အဟာကိုတော့အပြည့်အဝပေါ့နော်သူတို့ရဲ့ရည်ရွယ်ချက်တွေသူတို့ရဲ့လုပ်ငန်းဆောင်တာတွေကိုကျမကတော့အပြည့်အဝထောက်ခံပါတယ်အခုလိုမျိုးဟိုဘယ်လိုခေါ်မလဲဒီအဖွဲ့အပေါ်မှာမြင်ကြတဲ့အမြင်တွေဒီအဖွဲ့အပေါ်မှာဟိုဒီလိုစန့်ကျင်ကြတဲ့သဘောထားတွေပေါ်မှာကျမကတော့အံလဲအံ့ဩမိပါတယ်ပေါ့နော်ဒါတွေဟာအဖွဲ့အစည်းချက်ပေါ့ကျမတို့ဟာတခြားဟိုဒီအဖွဲ့အစည်းရဲ့လိုအပ်ချက်လို့ကျမကတော့မမြင်မိပါဘူး။ဒါကြောင့်လည်းဆိုတော့ဆေးပညာနဲ့ဒီအဓိကအားဖြင့်ကျန်းမာရေးဝန်ဆောင်မှုတွေကိုပေးနေတဲ့အဖွဲ့အစည်းတစ်ခုအနေနဲ့ကတော့ကျန်းမာရေးဝန်ဆောင်မှုတွေလိုအပ်နေတဲ့သူမိသူကိုမဆိုကျန်းမာရေးစောင့်ရှောက်မှုကိုမျိုးစိရှိမှမြင်တွေ့နေရတဲ့လူနာကိုဘယ်ဆေးပညာဘယ်ကျန်းမာရေးဝန်ထမ်းကမှလစ်လျူရှုပြီးထားနိုင်မှာမဟုတ်ဘူးလို့ကျမကတော့မြင်ပါတယ်။ဒါကြောင့်ဒါအဖွဲ့အစည်းရဲ့လိုအပ်ချက်တော့မဟုတ်ဘူးပေါ့နော်။ဒါမှလည်းကျမတို့ဟာဒီလိုအဖွဲ့အစည်းတွေရဲ့အကူအညီစောင့်ရှောက်မှုကိုနှစ်ပေါင်းများစွာရခဲ့ပြီးတော့ကျမတို့နိုင်ငံမှာအကျိုးရှိခဲ့တဲ့အသက်ရှင်ခွင့်ရနေတဲ့လူနာတွေအားလုံးရဲ့မျက်နှာကိုလည်းထားတဲ့နယ်လို့ကျမကတော့မြင်ပါတယ်ရှင
့်ဆိုတော့ဒီကိစ္စမှာအခုမကြသေးခင်ကအခုဖြစ်သွားတဲ့ဒီပူမှုနေ့ဖြစ်သွားတဲ့ဒီ MSF AZG ကိစ္စကိုပဲကျွန်တော်ထပ်ပြီးတော့မမေ့စပဲဖြူမေးချင်ပါဆိုတော့ဒီမှာဟိုအစိုးရဘက်ကပြောထားတာကတော့ဒီတနိုင်ငံလုံးတော့မဟုတ်ဘူးပေါ့လေဒီ MSF AZG အနေနဲ့ကဒီရခိုင်ပြည်နယ်အတွင်းမှာသူတို့လုပ်နေတဲ့လုပ်ငန်းတွေနဲ့ပတ်သက်လို့အဲ့ဒီဘက်မှာသူတို့ဟိုနားလည်မှုစာကြောင်တော့ချိုးဖောက်တာတွေပါရှိတယ်လို့သူတို့ဘက်ကထောက်ပြတာရှိတယ်ဟိုဘလို့မြို့ကန္တာတွေမှာချိုးဖောက်တာလဲတကယ်များချိုးဖောက်တာတွေရောအရင်တုန်းကပေါ့နော်မမေးပဲလုတ်ခဲ့စဉ်ကာလကကြုံတွေ့ခဲ့ဘူးတာရှိလားတဘောကတော့ကိုယ်ရင်ကျင်းမှုနဲ့မတိုက်ဆိုင်တာပဲဖြစ်ဖြစ်အဲ့လိုမျိုးပေါ့နော်
နားလည်မှုစာကျွန်လွားထဲမှာဘာတွေပါတယ်ဆိုတာကိုကျမအတိအကျတော့တော့မသိပါဘူး။ဒါပေမဲ့လည်းကျမကိုယ်တိုင်အဲ့အဖွဲ့ထဲမှာအကြာကြီးလုပ်ခဲ့တဲ့ဝန်ထမ်းတဦးအနေနဲ့ကျမအမြင်ကိုကျမတဦးရဲ့အမြင်ကိုပြောရမယ်ဆိုရင်တော့ကျမတို့နိုင်ငံ nga ti se u pade rwe jamaru nai ngan a dele thon nan san la rwe yin che mu rwe o chho phaw de lou lou saung mu myo do jama lou taw win than saung kae de ne pai cha kala rwe twae ma jama ga raw ma myin bu ma twae bu kae ba u lo a lo ho pyo chin na a phwe a si ne jamaru ha a phwe a si twae ma a lou lou ni de win nan ni ye a khan kan na ko ne ne kwe kwe pya pya khwe cha bi myin bu do lo lai me lo jama tin ma de ဘာကြောင့်လဲဆိုတော့ကျမတို့ဟာအဖွဲ့အစည်းကကောင်းသောရည်ရွယ်ချက်နဲ့လှုပ်ဆောင်နေတာမှန်တော့냐လဲအဖွဲ့အစည်းရဲ့လုပ်ငန်းဆောင်တာတွေကိုမိသတူဝအကောင့်ထဲပေါ်ဆောင်ရွက်နေတာကြတော့နိုင်ငံသားဝန်ထမ်းတွေဖြစ်တယ်လေအဲ့ဒီခါကျတော့ဒီဟိုလူဆိုတာဟိုလက်တောင်အတူရှိမညီသေးတာပဲပေါ့နော်ဆိုဒီလိုလူမှုရေးသင်းဖွဲ့တွေမှာဝင်ရောက်လုပ်ကန်နေကြတဲ့လူတွေထဲမှာလဲကျမတို့ဟာဟိုကောင်းတဲ့သူဆိုးတဲ့သူပေါ့နော်အမြင်ချင်းမတူတဲ့သူအယူဝါဒချင်းမတူတဲ့သူဆိုတာတွေကတော့ပါနေမှာပဲရှိနေမှာပဲအဲ့တော့ကျမတို့ဟာဒီကိုမြင်ရတွေ့ရတဲ့ဟိုပုံနဲ့အဓိကထိတွေ့ဆက်ဆံရတယ်ပေါ့နော်ဝန်ထမ်းတွေဒါမှမဟုတ်ရင်လည်းအမားယွန်းတွေကိုလောက်ကိုပဲကျမတို့ကကြည့်ပြီးတော့မှထောက်ပြပြီးတော့မှအဖွဲ့အစည်းရဲ့ကောင်းမွန်တဲ့ရည်ရွယ်ချက်တွေပြီးခဲ့တဲ့ဝန်ဆောင်မှုတွေလှုပ်ဆောင်ခဲ့တဲ့တမိုင်းကြောင်းတွေကိုလစ်လျူရှုမယ်ဆိုရင်တော့အဲ့ဒါကကျမတို့နိုင်ငံအတွက်အမတန်မှဝမ်းနည်းစရာကောင်းလိမ့်မယ်လို့ကျမကတော့ထင်ပါတယ်
ဟုတ်ကဲ့အခြားပြည်နယ်တွေဒီရှမ်းတို့ကချင်တို့ဒီမွန်တို့မှာလည်းဒီနိုင်ငံတကာ NGO အဖွဲ့အစည်းတွေရောက်ပြီးတော့လုပ်နေကြတာတွေလည်းရှိပါတယ်ဒါပေမဲ့ရခိုင်ပြည်နယ်မှာကတော့အားလုံးသိကြတဲ့အတိုင်းပဲတော်တော်လေးကိုဟိုစိုးစိုးဝါးဝါးအခြေအနေတွေဖြစ်ခဲ့ကြတော့ဒီနေရာကတော်တော်လေးဟို highlightဖြစ်နေတာပေါ့နော်ဒီကိစ္စဆိုတော့ရခိုင်ပြည်နယ်ထဲမှာရောက်နေတဲ့နိုင်ငံတကာ NGO ဖွဲ့စည်းတွေကုလသမဂ္ဂအပါအဝင်ပေါ့ဒီဟာဘယ်လိုက်မှုရှိတယ်ဒီသူတို့ကအကျိုးလိုလိုညောင်ရင်လောင်းတယ်ဆိုတဲ့ပုံစံမျိုးနဲ့ဒေသခံတွေဘက်ကပြန်ပြောနေကြတော့ဒါတွေဟာဘယ်လောက်ထိခိုင်မာမှုရှိတယ်လဲဆိုတာကိုကျွန်တော်သိချင်တာပါဆိုတော့မခင်လေးရောပြောပြလို့ရမလားဒီသူတို့လိုမျိုးဒေသခံတွေဘက်ကအဲ့လိုမျိုးအမြင်တစ်မျိုးရှိလာတဲ့အပေါ်မှာပေါ့နော်အကူအညီပေးတဲ့နဲ့အဖွဲ့စည်းတွေဟုတ်ကဲ
့ပါကျမကတော့ပြောရရင်ကျမကိုယ်ကရခိုင်ပြည်နယ်ကိုတစ်ခါမှနေရာဖူးရတဲ့အဲ့ဒီဒေတာမှာဖြစ်ပြနေတဲ့ဖြစ်ပြတွေဒေတာကန်တော့တိုင်းရင်းသားတွေအခြားတစ်ခါကလူတွေခံစားနေရတာတွေကျမဒီကနေပြီးတော့မှန်းပြောရင်တော့တိတ်ပြီးတော့ဟိုကျမရဲ့အခက်အခဲကမှန်းလိမ့်မယ်လို့မထင်ဘူးဖြစ်ဒါပေမဲ့ကျမတို့စဉ်းစားဖို့လိုတာကကျမတို့အဲ့ဒီခုနပြောနေတဲ့ဆွဆွဲနေတဲ့အဖွဲ့အစည်းတွေကအရင်ဆုံးကအကူအညီပေးနေတာနာအခုမှလာပြီးတော့ဒီကတ္တနာတွေချင်းမှဝင်ပြီးအကူအညီပေးတာလားဒီကတနာရီကျင်းမာမှုတွေဟာအချိန်ကြီးအခြားကြောင်းကြောင်းကြောင့်ဟောဖြစ်လာတာဆိုတာမဖြစ်နိုင်ဘူးလားဆိုတာအဲ့ဒီဒီတာကံကြီးနည်းနည်းလေးပြန်ပြီးတော့ဟိုတွေ့အေးအေးလေးနဲ့ခေါင်းအေးအေးနဲ့ကြံစဉ်းစားဖို့ရုံနေလို့ကျွန်မထင်ပါတယ်။ဘာလို့လဲကျွန်မတို့ကမဖြစ်တမ်းအောင်ရန်ကုန်မှာအေးဆေးနေရတဲ့လူတွေမဟုတ်လို့ကိုကျင်းမစားဘူးဟိုဆိုပြီးတော့ဟိုသင်ကောင်းထင်နိုင်နေတယ်လို့ဒါပေမဲ့ကျွန်မတို့ကိုယ်တိုင်လည်းအဲ့မှာတော့မကြည့်ရတဲ့အတွက်ကျွန်မတို့အချိန်ကြီးမှန်ကုန်မသိရဘူး။နောက်ပြီးထပ်ပေါ်လာတဲ့တည်င်းတွေကလည်းတရားအမှန်လေတရားမှားလေဆိုတာလည်းကျမတို့အနေနဲ့ဆုံးဖြတ်ရတာအရင်ခက်တဲ့အတွက်ပြောရတာတော်တော်ဖြစ်ပါတယ်။ကျမတို့တိုင်းပြည်ကအဓိကဒီကြေတနာတွေဖြစ်သွားတာဒီလိုမျိုးအခြားနိုင်ငံ NGO တွေရှိလို့ကျမတို့လက်ခံတောင်းနေရတာဘာတူကြောင့်လဲ။တကယ်အဓိကတည်ရခံတာဘာတူကြောင့်လဲဆိုတာကိုအရင်အားလုံးစဉ်းစားဖို့လိုပါတယ်။ကျမတို့တိုင်းပြည်ကသူများသေးမှကမ်းမှစားရမယ်တိုင်းပြည်လိုမျိုးဖြစ်နေတာဘာတူကြောင့်လဲ။ပြည်ညာရေးနဲ့ကျန်းမာရေးမှာကျမတို့ချွတ်ချုံကြပြီးမွေးပြီးတော့နိုင်ငံတကာအကူအညီတွေနဲ့ UN ကုလသမဂ္ဂလက်အောက်ကအကူအညီတွေရမှကျမတို့ဒီလောက်တန်းကြီးရပုံမမလဲတော့အောင်ကျမတို့နေထိုင်နေဆိုတဲ့အခြေအနေလေးကိုကျမတို့ထည့်စင်စားဖို့လိုပါတယ်နိုင်ငံတော်ရဲ့ဘတ်ဂျက်မှာကျမတို့ပြည်ညာရေးနဲ့ကျန်းမာရေးအတွက်ကိုအခုမဆိုးတလောက်လေးဖြန့်လေးထားရလို့ပြောတယ်ဒီလောက်ကလေးနဲ့ကျမတို့မလုံလောက်ဘူးဒီအတွက် INGO ရဲ့အခန်းကဏ္ဍဟာအရေးပါနေရတယ်ဒါကနိုင်ငံတော်လုံးဝမဲ့အလုပ်ကိုနိုင်ငံတော်မလုပ်လို့ INGO နဲ့ NGO တွေ CSO တွေဝင်လို့ရတာအဲ့ဒီအတွက်အဓိကကျမတည့်ရခံရှာဆိုရင်တော့ကျမကပြီးခဲ့တဲ့အစိုးရနဲ့အခုတည်သေးဆိုရဖို့ပဲကျမတည့်ရခံရှာတင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဆိုတော့ကျွန်တော်ဦးဝင်းမြို့သူကိုလည်းကျွန်တော်ဒီအလားတူမိကွန်းပဲမေးချင်ပါတယ်ဆိုတော့ရခိုင်ပြည်မှာအခုလိုဖြစ်နေတဲ့ကိစ္စတွေဟာရောဦးမြို့သူအနေနဲ့ရခိုင်ပြည်မှာကိုယ်တိုင်ရောက်ဖူးသလားဟိုအဲ့ဒီပုံမှာဘယ်လိုမြင်မိလဲ
ကျွန်တော်ကတော့ရခိုင်ကို1996လောက်တုန်းကပဲတစ်ခေါက်ရောက်ဘူးလားဆိုတော့ဗျာအဲ့တော့ဒေသဆိုင်ရာကျွန်တော်အတွေ့အကြုံနဲ့အတိအရတော့ကျွန်တော်နည်းပါတယ်အဲ့တော့ကျွန်တော်ဝေဖန်မှုခက်တယ်ပေါ့နော်နောက်တစ်ခါကျွန်တော်အဖွဲ့ကလည်းကျမ်းမာရေးကိုလုပ်တဲ့အဖွဲ့မဟုတ်တဲ့ဖြစ်တဲ့အတွက်ကျမ်းမာရေးနဲ့ပတ်သက်နေတဲ့ဒီ NGO တွေရဲ့အနေအထားကိုလည်းကျွန်တော်သိတော့မသိဘူးပေါ့တော်တော်လည်းပဲဖွံ့ဖြိုးရေးကိုလုပ်နေတာဖြစ်တဲ့အတွက်ကျွန်တော်ပြောနိုင်တာတစ်ခုကတော့ MS ကျွန်တော်ဒီမှာ MSF အဖွဲ့ပေါ့ဗျာနော်နော်အဲ့တော့ကျွန်တော်သူတို့ဒီအဖွဲ့ကတော့ကျွန်တော်ဒီလောက်ကတော့ဒီ Nobel ဆုတောင်းရဘူးတဲ့အဖွဲ့ထင်တယ်အချိန်ကျမ်းမာရေးမှာဒီဆွမ်းဆန်းတမန်လုပ်ခဲ့တဲ့ဒီ Holland အဖွဲ့ဆိုရင်ပေါ့နော်ဆိုတော့ဒီ Nessie မချဆရာဝန်များတင်ဟာဟိုကဘာမာရော ဟို၄ထားလောက်တဲ့အဖွဲ့ဖြစ်တယ်။နောက်ကျွန်တော်ကိုယ်တိုင်လည်းသူတို့နဲ့အပြင်းပန်းတရံရဆက်ဆံကြည့်ရတဲ့အနေအထားတွေရဆိုရင်တော့သူတို့ရဲ့လိုအပ်မဲ့ professional ပေါ့နော်။ဒီသူတို့ရဲ့ဟိုတက်ပညာပိုင်းဆိုင်ရာမှာတော့တကယ်ကိုအလေးထားပြီးတော့လုပ်တယ်။ဒီနိုင်ငံကြီးတော်မှမကြည့်ဘူး၊ကုညီရမယ်လူကိုကုညီရမယ်ဆိုရဲသဘောတရားတွေပြည့်နှက်တာတော့လည်းကျွန်တော်တွေ့တယ်ပေါ့။သူတို့လည်းပဲဆောင်းမတ်မစ်ဘီဗျူပြောလို့ပေါ့ဗျာ။အဖွဲ့အစည်းမှာကောင်တယ်ဖော်တဲ့လူတွေကဖွဲ့စည်းတယ်မှာစီကန်းတွေဘယ်လောက်ရှိတော့လဲပဲဒီစီကန်းတွေကိုလိုက်နာဆောင်ရွက်လဲဆိုတဲ့နေရာမှာတော့ကျွန်တော်တို့နိုင်ငံသားဝန်ထမ်းတွေလည်းရှိမယ်။နောက်တစ်ခုကပြည်တွင်းဝန်ထမ်းတွေလည်းရှိမယ်။ဒီလူတွေရဲ့လိုက်နာကျင့်သုံးဘလောက်တီးကြလိုက်နာကျင့်သုံးလဲဆိုရဲအပေါ်လဲမူတည်တယ်ပေါ့အဲ့တော့ဒေတာခံတွေကပြောနေတာဖြစ်တဲ့ခါကျတော့လေဒေတာခံတွေမှာခံစားချက်တွေလည်းရှိနေတယ်အမြင်မျိုးလည်းရှိမယ်တို့တော့လည်းပဲတို့တော့လည်းပဲတမန်တမန်ကြတဲ့ဒေတာခံတွေလည်းအများကြီးရှိမယ်လို့ထင်ပါတယ်တို့တင်တဲ့ဟာရီမှာလည်းပြောစရာအကြောင်းလေးတွေရှိလာလို့ဖြစ်လိမ့်မယ်လို့ထင်တယ်အဲ့တော့ကျွန်တော်တို့ကအဝေးရဆိုတော့လေဘလို့မှမဆုံးဖြတ်တတ်ဘူးပေါ့လေနောက်တစ်ခါလဲနိုင်ငံတော်ကလည်းနိုင်ငံတော်ကတားလောက်ရတဲ့အစဉ်ဖြစ်တယ်ဆိုတော့လေသူမှချို့အချက်လက်အခြေခံလေးတွေရှိနေတာလေးလည်းဖြစ်လိမ့်မယ်တို့တို့လည်းပဲဒီသတင်းချက်လက်တွေအကုန်လုံးကိုသက်ဆိုင်သူတွေအလုံးကြားထဲမှာပုံမှန်လင်းလင်းမြင်မြင်သာသာနဲ့ပေါ့နော်ဒီလိုလေးဟိုပြန်ပြူးပြီးလက်ခံမှသာလင်းကျွန်တော်တို့ကအကောင်းဆုံးလုပ်နိုင်မယ်တော့ထင်တယ်လေဒါပေမဲ့ကျွန်တော်တို့အနေနဲ့ကတော့အပြင်ကလူအနေနဲ့ကအဆုံးဖြတ်ဖို့တော့ခက်နေတာပေါ့ဗျာ
ဆိုတော့ဒီဒီ MSF ကိုဥပမာထားပြီးတော့ပဲဒီတခြားနိုင်ငံတကာ NGO အဖွဲ့အစည်းတွေဒီမြန်မာနိုင်ငံထဲမှာလှုပ်ဆောင်ကြတဲ့နေရာမှာသူတို့အနေနဲ့ဘလို့မျိုးများချင်းကပ်လှုပ်ဆောင်နေတယ်လဲစောစောကမခင်လေးပြောတဲ့ထဲမှာတော့အတိုင်းအတာတစ်ခုတည်းတော့ပါသွားတာတွေ့ပါတယ်တဘောကဒီတက္ကနီနဲ့လက်ရောညီချေရှိအောင်နေထိုင်ကျင့်ကြံတာတော့ပါတော့ပေါ့နော်ဆိုတော့ကျွန်တော်တို့အကြံပေးမယ်ဆိုရင်နိုင်ငံတကာအဖွဲ့အစည်းတွေကိုရောဒီအစိုးရကိုအကြံပေးမယ်ဆိုရင်ဒီလိုရှေ့မှာဒီလိုမျိုးပြဿနာမျိုးမဖြစ်အောင်ရှောင်နိုင်အောင်ဘလို့ပူးတွဲလှုပ်ဆောင်ရင်ကောင်းမလဲမခင်လေးရင်ပြောပါခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ပါကျွန်မကတော့ INGO တွေကိုကျွန်မတို့ကျန်းကျေတွင်းကလူတွေကအစိုးရကရောကျွန်မတို့ရက်ဖွဲ့ဖွဲ့စည်းတွေကရောပြည်သူတွေကရောကောင်းကောင်းအကျိုးရှိစွာနဲ့အသုံးချစေချင်ပါတယ်။ဒါအသုံးချရတဲ့ဆိုတဲ့ဇာတ်ကားကြီးကတမျိုးရောနော်ကြားရတာကြမ်းတော့ကြမ်းတယ်။သူတို့ကိုယ်တိုင်က INGO တွေနိုင်ငံသားတွေဝင်နိုင်နိုင်ကျွန်မတို့ပြောပါတယ်။ငါတို့ကိုကောင်းကောင်းအသုံးချပါငါတို့ကိုကောင်းကောင်းအသုံးချပါဆိုပြောတယ်။ဒါကကျွန်မတို့ဒါပြောတဲ့ဇာတ်ကားပဲနိုင်ငံတကာအကူအညီတွေကကျွန်မတို့နိုင်ငံအခုချိန်မှာအရင် hot ဖြစ်နေတဲ့အတွက်သူတို့ကိုယ်ရေးပေးချင်ရဲ့အရင်စိတ်ဝင်စားတယ်ဒါပေမဲ့ဘယ်ကာလတိသူကျမတို့ဆက်ပေးဦးမှာလဲကျမတို့မသိနိုင်ဘူးဘယ်နှစ်နှစ်ဆက်ပေးမှာလဲမသိနိုင်ဘူးသူတို့ပေးနေတဲ့အချိန်မှာကျမတို့စိတ်ဝင်စားမှုအရင်ပြင်းထန်နေတဲ့အချိန်မှာကျမတို့ကဒီကြားနိုင်ကြများတော့ကျမတို့ရဲ့လူပညာတွေပဲဖြစ်ဖြစ်အခြားငွေကြေးတွေအကူအညီတွေဖြစ်ဖြစ်အခြားဈေးလမ်းပေါင်းစုံတော့ကျမတို့လေ့လာသင့်တဲ့အကူအညီတွေအားလုံးကိုကျမတို့သူတို့ရှိရာကျမတို့ဒီအချိန်မှာကြောင်ယူထားတင်ပါတယ်အနောက်တစ်ခုကတော့အစိုးရဘက်ပိုင်းကဆိုရင်လည်းကျမတို့ရူးရူးတတနဲ့ပေါ့နော်ပုံပုံမြင်မြင်နဲ့ကျမ transparency ရရှိရမယ် accountable ရရှိရမယ်ကိစ္စတစ်ခုဖြစ်လာရင်ဖြစ်လာရတဲ့ချက်ချင်းအမြင်အပြန်ဆောင်ရွက်နိုင်တဲ့သူ့မှာ mechanism ရှိရမယ်ဒီမှာငါတို့သူတို့လက်ထက်ကလုပ်ပြီးကိုယ့်ဘက်ကိုကိုထူကိုထရက်ပြင်ဆိုင်တဲ့သူတွေဖြစ်ရမယ်ဆိုရင်စိတ်နဲ့ကျမတို့လေ့လာမယ်ဆိုရင်ကျမတို့ပြန်အများကြီးအကျိုးရှိမယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟိုဦးမြတ်သူနောက်ဆုံးလေးကျွန်တော်မေးချင်ပါတယ်30စက္ကန့်လားဟုတ်ကဲ့ဦးမြတ်သူပြောပါခင်ဗျာ
အော်ဒီကတော့ဗျာဆောင်းပြောလို့ပေါ့အစိုးရရဲ့ဒီ NGO ကြီးကြားထဲမှာပြည်သူတွေကြားထဲမှာဆောင်းအောင်လို့ပုံမှန်လုံးလင်းဆွေးနွေးတိုင်ပင်နိုင်မဲ့เนาะဒီ public consultation လို့ပြောရဲပေါ့ဗျာဒုတိုက်ဆွေးနွေးနိုင်မဲ့အခြေအနေမျိုးလေးကိုဖန်တီးပေးဖို့လိုပါတယ်အဲလိုဖန်တီးပေးမှလည်းဘေးနားတော့ကျွန်းကျွန်းချင်းနည်းနည်းနည်းနည်းနဲ့เนาะကင်တွယ်ပြီးတော့ဒီအဖွဲ့အစည်းတည်းရဲ့အမြင်လေးတွေကိုထင်ရပေးနိုင်မယ်ဆိုရင်တော့ကျွန်တော်မလိုလားအပ်တဲ့ဆိုးကျိုးတွေကိုနှဲသွမ်းနိုင်မယ်လို့ထင်ပါတယ်ဗျာဒါလေးကတော့
နို
င်ငံတော်ဘက်ကလည်းလုပ်ဖို့လိုအပ်နေသေးပါတယ်ကျွန်တော်တို့ဘက်ကလည်းဒါကိုတွန်းအားပေးပြီးတော့ပြောနေအဓိကပဲပြောနေတာပဲဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာဦးမခင်လေးဦးဝင်းမျိုးသူနောက်ပြီးတော့အမတ်မေဇဘယ်ဖြူအားလုံးအထူးကျေးဇူးတင်ရှိပါခင်ဗျာအချင်းရတလောက်ပဲရတဲ့အတွက်ဒီမှာပဲရလိုက်ကြရအောင်ပါ
ကိုဇော်ဝင်းလိုင်းစီစဉ်ထုတ်လွှင့်ခဲ့တာပါလက်ရှိမြန်မာနိုင်ငံပေါ်မှာဖြစ်ပျက်နေတဲ့အခြေအနေတွေပေါ်ဆွေးနွေးသုံးသပ်ကြတဲ့ဓာတ်ရိုက်လေးလိုင်းစီစဉ်တွေကိုတော့အင်္ဂါနဲ့စနေညတိုင်းမှာပုံမှန်ထုတ်လွှင့်ပေးပါရရှင
်အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်ဗီယက်နမ်နိုင်ငံကထင်ရှားတဲ့လူခွင့်ရေးရှိနေတဲ့ဘလော့ဂါအပေါ်အခွန်တန်းဆောင်မှုနဲ့အကွက်စင်တရားဆွဲပြီးအပြစ်ရှိတယ်ဆိုတဲ့အငင်းပွားစရာဆုံးဖြတ်ချက်ကိုဗီယက်နမ်အယူခံတရားရုံးကအတည်ပြုလိုက်ပါတယ်။လက်ကုတ်ကွမ်းဥဆောင်တဲ့ဗီယက်နမ်ဆလူရှင်းကုမ္ပဏီဟာအမေရိကန်ဒေါ်လာ3000လောက်အခွန်တန်းဆောင်ခဲ့တယ်ဆိုပြီး2013အောက်တိုဘာလကချမှတ်ခဲ့တဲ့တရားသူကြီးရဲ့ဆုံးဖြတ်ချက်ကိုဟနွိုင်းပြည်သူတရားရုံးချုပ်ကဖေဖော်ဝါရီလ18ရက်နေ့မှာအတည်ပြုလိုက်ပါတယ်။လက်ကုတ်ကွမ်းကိုလည်းထောင်ဒဏ်လာပေါင်း30နဲ့အတူပြင်းထန်တဲ့ဒဏ်ငွေတွေကိုချမှတ်ခဲ့ပါတယ်။ ဒီမှုကလူခွင့်ရေးအဖွဲ့တွေလူမှုအခြေပြုလူမှုအဖွဲ့စည်းတွေနဲ့နိုင်ငံတကာအတိုင်းအဝိုင်းရဲ့စိတ်ဝင်စားစောင့်ကြည့်တာကိုခံခဲ့ရပြီးတော့ဗီနန်အစိုးရဟာအတိုက်ခံတွေကိုထိန်းချုပ်နိုင်အောင်မီဒီယာထိန်းချုပ်မှုနဲ့နိုင်ငံရေးကန့်သတ်မှုတွေအပြင်အခွန်အဥတွေကိုပါအသုံးပြုလာနေတဲ့အပေါ်စိုးရိမ်မကင်းဖြစ်မိတယ်လို့နိုင်ငံတကာအတိုင်းအဝိုင်းကပြောပါတယ်အသက်42နှစ်ရှိဖြစ်တဲ့မစ္စတာကွမ်ဟာနာမည်ကြီးလူခွင့်ရေးရှေ့နေတူဖြစ်ပါတယ်ဒါပြင်သူ့နာမည်နဲ့လည်းဗီနန်နိုင်ငံရဲ့နိုင်ငံသားအခွင့်အရေးဘာသာရေးနဲ့နိုင်ငံရေးအခြေအနေတွေကိုအင်တာနက်မှာ blog ရေးနေတာပါသူ့ရဲ့အတိတ်ကလှုပ်ရှားမှုတွေကြောင့်ဗီယက်နမ်အာဏာပိုင်တွေကမစ္စတာကွမ်ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်2008ခုနှစ်တုန်းကဝါရှင်တန်ဒီစီမှာရှိတဲ့ National Endowment for Democracy NED မှာအပညာရှင်ဖြစ်နေတွားရောက်လေ့လာပြီးအမေရိကန်ပြည်ထောင်စုကနေဗီယက်နမ်နိုင်ငံကိုပြန်လာချိန်မှာမစ္စတာကွမ်ဟာအဖမ်းခံခဲ့ရပါတယ်ဒါပြင်2012ခုနှစ်ဒီဇင်ဘာလမှာလည်းအခွန်တိတ်ဆောင်မှုနဲ့သူဟာထပ်ပြီးတော့အဖမ်းခံခဲ့ရပြီးအဲ့ဒီချိန်ကစပြီးအခုချိန်ထိအဖမ်းခံထားရတာဖြစ်ပါတယ်မစ္စတာကွမ်ခွန်ဆောင်မှုပြက်ကွက်ခဲ့တယ်ဆိုတဲ့စွဲချက်ကိုသူ့ရဲ့ရှင်းနေတွေကတော့လက်မခံပဲခြေပပြောဆိုခဲ့ပါတယ်စီးရင်ပြဿနာဆိုရင်အုပ်ချုပ်ရေးစီမံခန့်ခွဲမှုဆိုင်ရာလုံထုံးလုံနည်းတွေကတဆင့်ဖြည့်ရှင်းသွားတင်ပြီးပြစ်မှုနဲ့တရားမစွဲတင်ဘူးလို့သူ့ရဲ့ရှင်းနေတွေကပြောပါတယ်ယူကန်တရားရုံးရဲ့စီရင်ချက်နဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကလည်းအထူးပဲစိုးရိမ်မိပါတယ်သူတို့ရဲ့အမြင်တွေကိုငြင်းငြမ်းစွာဖော်ပြတဲ့အတွက်အစိုးရပေါ်ဝေဖန်သူတွေကိုအခွန်ဥပဒေတုံးပြီးအကျဉ်းချနေတာဟာစိတ်နှောက်ယှက်ဖြစ်စရာကိစ္စဖြစ်ပါတယ်ဒီစီရင်ချက်ကအပြည်ပြည်ဆိုင်ရာနိုင်ငံသားနဲ့နိုင်ငံရေးအခွင့်အရေးဆိုင်ရာဗတိညင်စာချုပ်မှာရှိတဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုပိုင်ခွင့်နဲ့ဗီယက်နမ်နိုင်ငံလိုက်နာမဲ့တာဝန်တွေနဲ့ကိုက်ညီမှုမရှိဘူးဆိုတာကိုလည်းတွေ့ရပါတယ်မစ္စတာကွမ်ပါဝင်ယုံကြည်ချက်ကြောင့်အကျဉ်းချခံနေရသူတွေအားလုံးကိုပြန်လွှတ်ပေးပြီးနိုင်ငံသားအားလုံးကိုသူတို့ရဲ့အမြင်တွေလွတ်လပ်စွာဖော်ပြခွင့်ပေးဖို့ဗီယက်နမ်ဆိုရကိုမိမိတို့ကတောင်းဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါရရှင်။မကြခင်မှာ VOA အမေရိကန်အတန်ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေလည်းအဆုံးသတ်တော့မှာပါ။အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရရှင်။ခုစီစဉ်အဆုံးမတက်ခင်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါဦးမယ်ရှင
်။အမေရိကန်သမ္မတဘရော့ကိုဘာမာကကွန်ဂရက်လွှတ်တော်စီတင်သွင်းမဲ့2015ခုနှစ်အတွက်အစိုးရဖွဲ့ဗန်ဒန်ဝေအသုံးစရအဆိုပြုချက်ထဲမှာမြန်မာနိုင်ငံဒီမိုကရေစီပြင်ပြောင်းလဲရေးလုပ်ငန်းစဉ်ကိုအထောက်အကူပြုဖို့ဆိုတဲ့ခေါင်းစဉ်နဲ့အဆိုပြုရထားချက်လည်းပါဝင်ပါတယ်။အစိုးရဖွဲ့တစ်ခုလုံးအသုံးစရအထဲအမေရိကန်နိုင်ငံသားရေးဌာနနဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID တို့အတွက်အစိုးပြုအသုံးစရကိုလက်ရှိဗန်ဒန်နှစ်ကထက်ရှေ့ရကိုင်းလုံးတိုးပြီးစုစုပေါင်းအမေရိကန်ဒေါ်လာတန်ပေါင်း1400ခွင့်ပြုဖို့တင်ပြထားပါတယ်။အခုလိုတိုးပြီးတင်ပြထားတဲ့အသုံးစရထဲကတစ်စီတစ်ပိုင်းဟာမြန်မာနိုင်ငံကအစိုးရအဖွဲ့တွေကိုကူညီထောက်ပံ့ဖို့ဖြစ်တယ်လို့နိုင်ငံသားရေးဌာနကြီးတန်းရာရှိသူကအင်ကာနေ့သတင်းစာရှင်းလင်းပွဲတွင်ပြောခဲ့ပါတယ်။ဒါပေမဲ့လည်းဘယ်လိုခေါင်းစဉ်တွေနဲ့ကူညီမယ်ဆိုတာနဲ့ရန်ပုံငွေပမာဏဘယ်လောက်အကူအညီပေးမယ်ဆိုတာကိုတော့အတိအကျပြောမသွားပါဘူး။2015ခုနှစ်ဟာမြန်မာနိုင်ငံမှာအထူးရွေးကောက်ပွဲတွေကျင်းပမဲ့အချိန်ဖြစ်ပြီးရွေးကောက်ပွဲတွေပြီးတဲ့နောက်အစိုးရအဖွဲ့တွေပေါ်ပေါက်လာွယ်ရှိတဲ့အချိန်လည်းဖြစ်ပါတယ်။ဘင်္ဂလားပင်လယ်ော်ဒေသတွင်ကဏ္ဍစုနီးပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှု BIMSTEC အဖွဲ့ရဲ့လုပ်ငန်းတွေကိုအချိန်ပြည့်ကြီးကြပ်ဖို့အတွက်အတွင်းမှုချုပ်ယုံတယုံကိုဘင်္ဂလားဒေ့ရှ်နိုင်ငံမှာခြေစိုက်ပြီးဖွင့်လှစ်ဖို့မြန်မာနိုင်ငံကအင်ရှင်ပြည့်လက်ခံကျင်းပခဲ့တဲ့ထိပ်သီးအစည်းအဝေးအတွင်သဘောတူခဲ့ကြပါတယ်။မြန်မာနိုင်ငံကရွှေပြောင်းလူသမားအများစုလှုပ်လှုပ်ကြိုင်နေကြတဲ့ထိုင်းနိုင်ငံရဲ့ငါးဖမ်းလုပ်ငန်းတွေမှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတာကြောင့်နိုင်ငံတကာကအရေးယူဖို့ပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုအဖွဲ့တစ်ခုကတိုက်တွန်းလိုက်ပါတယ်။ထိုင်းငါးဖမ်းလုပ်ငန်းမှာလူမောင်ကူမှုနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလူရုံးလုံးစင်တဘောမျိုးကျူးလွန်နေပြီးဥပဒေရအကာအကွယ်ပေးတာလည်းအားနည်းနေတယ်လို့ပြည်ထောင်နိုင်ငံအခြေစိုက် Environmental Justice Foundation အဖွဲ့ကပြောလိုက်ပါတယ်ခင်ဗျာ
။ဒီကနေ့အတွက်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဦးဆောင်ကိုကျော်ကျော်သိန်းကြေညာပေးခဲ့တာပါဒီမနေ့ရဲ့အစီအစဉ်ထုတ်လို့ရမှုကဥဆံမွေဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Aiden Uruku ဖြစ်ပါတယ်ရှင်ကျမကတော့ခွာညိုပါညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.